ဆီးရဲကအရှိပိုင်းဂေါတာဒေတာကိုကဲဆဲကူညီနဲ့စေဝန်တန်းတွေတောင်းနိုင်အောင်ရပ်ပေါင်း30အဖြစ်ခန့်ရက်စေးလုပ်ဖို့အတွက်ကုလသမဂ္ဂကတောင်းဆိုနေတဲ့ကြားကပဲတနင်္လာနေ့မှာဒမတ်စကတ်မြို့ရောင်းမှာနောက်ထပ်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒမတ်စကတ်မြို့ပင်မှာဖြစ်ပွားတဲ့တိုက်ပွဲကြောင့်တည်ဆုံးသူဟာ9ဦးရှိခဲ့ပြီး32ဦးဒဏ်ရာရခဲ့တဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တွင်တိုက်ပွဲတွေကြောင့်တည်ဆုံးသူစုစုပေါင်း500ကျော်သွားပြီလို့ဗြိတိန်ခြေဆက်စီးရက်လူခွင့်ရေးစောင့်ကြည့်ဖွဲ့ကြီးကပြောကြားလိုက်ပါတယ်။တိုက်ပွဲကတိတ်ပြီးပြင်းထန်မှုမရပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတလကြအဖြစ်ရရေးအတွက်တခဲနဲ့အတီးပြုတ်ပြီးတဲ့နောက်မကြခင်မှာပဲဖြစ်ပွားခဲ့တာပါ။ဒမတ်စကတ်ရဲ့အရှေ့ပိုင်းဂေါတာအရက်ထဲကိုအစိုးရတပ်တွေဝင်ဖို့ကြိုးစားပေမဲ့တိုက်ခိုက်တပ်တွေကအဝင်မခံဘူးလို့စီးရက်အစိုးရသတင်းကဖော်ပြပါတယ်။တက်ကြွလှုပ်ရှားသူတွေရဲ့ဂေါတာသတင်းဌာနကတော့စီးရက်တပ်တွေကို AI Islamic တပုံအဖွဲ့ကနေတားဆီးခဲ့တာဖြစ်ပြီးစစ်သားအများအပြားကိုတပ်ဖြတ်ခဲ့တယ်လို့ပြောပါတယ်။ဒါ့အပြင်အာဏာရှင်အဆက်နဲ့မဟာမိတ်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမလေးစားပဲကောင်စီကဆုံးဖြတ်ချက်ချပြီးနိုင်ပိုင်းအတွင်းမှာပဲဂေါတာကိုဝိုင်းပြီးအရက်မျက်နှာအများအပြားကနေအပြင်းထန်ဆုံးထိုးစစ်တွေဆင်ခဲ့တယ်လို့ဂေါတာခြေဆိုင်တက်ကြွလှုပ်ရှားသူအမတ်ခန်ရှောကပြောပါတယ်။အစိုးရသတင်းဌာနကတော့တပုံတွေကအပြစ်ရစာချုပ်ကိုချိုးဖောက်ပြီးအစိုးရတက်ထိန်ချုပ်ထားတဲ့နေရာကို15ချက်ပြစ်ခတ်ခဲ့တယ်လို့ပြောပါတယ်။